အာရှခီးစဉ်ဒုတိယခီးတစ်ထောက်ဖြင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိသွားပါတယ်။တောင်ကိုရီးယားနိုင်ငံကနေဂျပန်နိုင်ငံတိုချိုမြို့အပြင်ကယိုကိုဒါလီဒါစခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာနဲ့ဂျပန်ပြည်တို့ကိုသမ္မတဘိုင်ဒန်ကတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့ Quad လို့တည်ကြတဲ့ Australia, India,ဂျပန်တို့နဲ့ထိပ်သီးစည်းဝေးကိုတက်ရောက်မှာပါဒီခီးစဉ်ဟာသမ္မတဖြစ်ပြီးတဲ့နောက်ဂျိုးဘိုင်ဒန်ရဲ့ပထမဦးဆုံးအာရှခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်မှာမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်ရှိတဲ့ဒုံးကျည်ဓာတ်မဟုတ်ဘုံးကိုစမ်းသပ်ပြလိမ့်မလားလို့အမေရိကန်တာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်အထူးသဖြင့်သမ္မတဘိုင်ဒန်တောင်ကိုရီးယားရောက်နေတော့အဲ့ဒီလိုစမ်းသပ်မှုဖြစ်ပေါ်လာမလားလို့ပူပန်ခဲ့ကြပေမဲ့မဖြစ်ခဲ့ပါဘူးဒါပေမဲ့ချင်းချောင်းမှုကတော့ရှိနေစေပါပဲလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလီဗန်ကသတင်းတောက်တွေကိုပြောပါတယ်။တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကရိုးသားမယ်ဆိုရင်တွေ့ဆုံဖို့ပြင်ဆင်ထားပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောင်ကိုရီးယားနိုင်ငံခရီးမှာပြောခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့တုံ့ပြန်မှုမရှိပဲကိုဗစ်ကပ်ဘေးနဲ့ပတ်သက်လို့အကူအညီပေးမယ်ကမ်းလှမ်းခဲ့တာတွေကိုလည်းတည်လျူပြုထားခဲ့ပါတယ်။အဆင့်တစ်တောင်မရောက်သေးပါဘူးလို့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောခဲ့ပြီးသမ္မတဘိုင်ဒန်ကတော့စကလုံးတစ်လုံးပဲပြောစရာရှိပါတယ်လို့ဆိုပါတယ်အဲ့ဒီစကလုံးကတော့ဟယ်လိုပဲဖြစ်ပါတယ်လို့ပြောပါတယ်